Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ19ရက်ဗုဒ္ဓနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူလာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဂျာမနီနိုင်ငံ G20 ညီလာခံအတွင်းရုရှားသမ္မတနဲ့အမေရိကသမ္မတဒေါ်နယ်ထရန့်တို့နောက်တစ်ချိန်ထပ်မံတွေ့ဆုံခဲ့ကြောင်းသမ္မတဥက္ကဋ္ဌကအတည်ပြုပြောဆိုလိုက်ပါတယ်။ပက်ထရင်တန်မစ်ဆိုင်းဒွန်လက်နက်အစီအစဉ်တွေကိုအားပေးကူညီသူတွေဖြစ်ယူရိုနိုင်ငံကလူပုဂ္ဂိုလ်နဲ့ဖွဲ့စည်း18ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူညင်ညာပေးသမှာပါ။
အခုညနေပိုင်းစီစဉ်နေရမှာတော့ဒီရန်ကုန်မြို့မှာဒီကနေ့စီကားတိုက်မြိုက်စွာကျင်းပနေတဲ့290ပြည့်အာဇာနည်နေ့အထိမ်းအမှတ်ပွဲတွေမှာပါဝင်ဆင်နွှဲလာကြတဲ့အာဇာနည်ခေါင်းဆောင်ကြီးတွေအသားသမီးတွေကတိုင်းပြည်ကောင်းကျိုးအတွက်ပါရီမျှော်မှန်းကြပါသလဲ
ပပစီစဉ်ကာလတုန်းကတော့ပေါ်လေဒီကရင်ပမာချစ်ချည်ရေးကိုပပအရန်အလေးထားတယ်လေအဲ့ဒါကြောင့်မလို့ခုနောက်ပေါ်လေနောက်ဆက်လက်ပြီးတော့လောက်ဆောင်တဲ့ခါမှာဘုံချုပ်တို့
အာဇာနည်ခေါင်းဆောင်မန်းဘခန့်ရဲ့တမီးရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ဗန်ကောက်မြို့နယ်ကမဟာချိုင်မှာတော့အလုပ်လုပ်ခွင့်ဗီဇာမပါတဲ့အလုပ်သမား100ကျော်ကိုထိုင်းနဲ့မြန်မာအလုပ်သမားအရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့တွေကကယ်ဆယ်ခဲ့ပါတယ်။မနေ့ကပြည်စည်းသွားတဲ့ First Global နိုင်ငံတကာ Robot ဆက်ရုပ်ပြိုင်ပွဲမှာမြန်မာနိုင်ငံကအဆင့်6နေရာနဲ့ရခဲ့ကြောင်းနဲ့ပြိုင်ပွဲဝင်အတွေ့အကြုံတွေကိုလည်းနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်။
ဂျာမနီနိုင်ငံမှာဒီလဆန်းတုန်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 အစည်းအဝေးအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်တွေ့ဆုံခဲ့တဲ့အကြောင်းသမ္မတအင်ဂျီရောကအင်္ဂါနေ့နောက်ပိုင်းမှာအတည်ပြုပြောဆိုလိုက်ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရမှထုတ်ဖော်ပြောဆိုထားတာမျိုးတော့မရှိပါဘူး။ဇူလိုင်လ9ရက်နေ့ကဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်နာရီကြာပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ဆုံမှုကိုတော့သတင်းမီဒီယာတွေမှာအကြေအဝင်ဖော်ပြကြကြတာပါ။အဲ့ဒီနေ့ညနေပိုင်းမှာပဲ G20 ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့စနီးစာတွေတက်ရောက်တဲ့ညစာစာပွဲအခမ်းအနားမှာနောက်တစ်ကြိမ်တွေ့ဆုံခဲ့တဲ့သတင်းတွေကတော့အခုမှထွက်ပေါ်လာတာဖြစ်ပါတယ်။ Donald Trump ကတော့သတင်းမီဒီယာတွေကိုဝေဖန်တက်ခတ်ရမှာတုံ့နှုံးလို့ရှိတဲ့အတိုင်းသတင်းတူရောင်တွေဖော်ပြနေတဲ့သတင်းဌာနတွေကရုရှားသမ္မတပူတင်နဲ့ညစာစာပွဲမှာလက်ဝဲတွေ့ဆုံကြောင်းပြောဆိုနေတာတွေကစိတ်ပျက်စရာဖြစ်ရကြောင်း Twitter လူမှုကွန်ရက်ကနေတုံ့ပြန်ခဲ့တာပါ။တွေ့ဆုံမှုအတွင်းဘာတွေဆွေးနွေးခဲ့ကြလဲဆိုတာကိုတော့ပြောဆိုတာမျိုးမရှိပါဘူး။ဥရောပကတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Eurasia Group ရဲ့ဥက္ကဋ္ဌ Iran Brahma ကတော့တွေ့ဆုံမှုဟာတနားရီလောက်ကြာမြင့်ကြောင်းပြောဆိုထားပါတယ်။သမ္မတအင်ဂျီရောကတော့ American နဲ့ Russia သမ္မတတို့ကြားဒုတိယအခြေတွေ့ဆုံတာမျိုးမရှိခဲ့ကြောင်းနဲ့ညစာဇာဝတ်ပြီးဆုံးချိန်မှာခိတ္တခဏစကားပြောတာရှိခဲ့ကြောင်းပြောဆိုထားတာပါ။
အမေရိကန်နဲ့ရုရှားအကြီးအကဲတန်တမန်နေပြီးတဲ့တင်းလှနေကကိစ္စရအတော်များများကိုအခြေအနေဆွေးနွေးကြပါမယ်လို့အခြေအလဲဖြစ်ဖို့လိုအပ်နေစေဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးထောမတ်ရှန်နန်နဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေပ်ကော့တို့ပြီးခဲ့တဲ့တင်းလှနေကနှစ်နိုင်ငံစိုးရိမ်ချက်တွေကိုဆွေးနွေးခဲ့တာပါနှစ်နိုင်ငံစလုံးအနေနဲ့အဖြစ်တစ်ခုထွက်ရေးခိုင်မာတဲ့ပိုင်းဖြတ်ချက်ကိုထင်ဟပ်တဲ့ဆွေးနွေးပွဲဟာအကျိတ်အနယ်ပွင့်ပွင့်လင်းလင်းချင်းချင်းချင်းချင်းရှိခဲ့ပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကဖော်ညွှန်းပါတယ်အမေရိကန်ပြည်ထောင်စုတွင်းမှာပိတ်ခံထားတဲ့ရုရှားတို့ရဲ့အဆောက်အအုံဝင်နှစ်ခုကိစ္စလည်းဆွေးနွေးခဲ့တာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားအစိုးရကကြားဝင်နောက်ဆက်ဖို့ကြံစည်ခဲ့တဲ့ဆိုပြီးအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကကောက်ချက်ချခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလမှာဒီအဆောက်အအုံဝင်နှစ်ခုကိုပိတ်ပစ်ဖို့အရင်သမ္မတဘရက်အိုဘားမားကညွှန်ကြားခဲ့တာဖြစ်ပါတယ်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုထပ်ပြီးတွေ့ဆုံဆွေးနွေးဖို့နှစ်ဖက်တို့သဘောတူခဲ့ပေမဲ့ဆွေးနွေးမဲ့ရက်ကိုတော့မတက်မတ်ခဲ့ကြပါဘူးရှင်
ပက်ထရင်တန်မစ်ဆိုင်းဒွန်လက်နက်အစီအစဉ်တွေကိုအားပေးကူညီသူတွေအဖြစ်ယူရိုနိုင်ငံကလူပုဂ္ဂိုလ်နဲ့ဖွဲ့စည်း18ခုကိုအမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။ရှေ့လပိုင်းဒေသမှာယူရိုနိုင်ငံရဲ့လုပ်ရက်တွေဟာဒေသတွင်းတည်ငြိမ်မှုလုံခြုံရေးနဲ့တာယာဝပြောမှုတွေကိုထိခိုက်စေကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့ပက်ထရင်တန်မစ်ဆိုင်းဒွန်သုတေသနနဲ့တိဆောက်ဆက်တမ်းမှုလုပ်ငန်းတွေမှာပါဝင်ခဲ့တဲ့အမေရိကန်အောင်ရတဲ့ယူရိုနိုင်ငံကတော်လန်ပြည်ဆောင်တက်လို့ခေါ်တဲ့အထူးတပ်ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုတစ်ခုကိုအရေးယူတန်ခတ်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ယူရိုနိုင်ငံကစစ်လက်နက်ဝယ်ယူမှုတွေကိုအားပေးကူညီသူလုပ်ငန်းဖွဲ့စည်း9ခုနဲ့လူပုဂ္ဂိုလ်5ဦး၊ယူရိုနိုင်ငံမှာခြေစိုက်ပြီးနိုင်ငံဖြတ်ကျော်ရာဇဝတ်မှုကျူးလွန်မှုတွေနဲ့ဆက်နွယ်သူလူ3ဦးကိုလည်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပိတ်ဆို့တန်ခတ်အရေးယူလိုက်ပါတယ်။ပိတ်ဆို့တန်ခတ်အရေးယူခံခဲ့ရတဲ့လူပုဂ္ဂိုလ်တွေဖွဲ့စည်းအနေနဲ့ အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိချုပ်ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့လည်းအေးအေးယူခံရသူတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်ခွင့်ရှိမှာမဟုတ်ပါဘူး။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဒ်ဇာရက်ကတော့ပိတ်ဆို့တံခတ်မှုတွေဟာအမေရိကန်ရဲ့အချင်းစီရိုက်ဆိုးတစ်ခုဖြစ်လာနေပြီလို့ VOA နဲ့မင်းမြန်ကမှပြောဆိုသွားပါတယ်။အမေရိကန်ရဲ့တံခတ်မှုတွေကိုတုံ့ပြန်မှုတွေထွက်ပေါ်လာလိမ့်မယ်ဆိုပြီးတော့လည်းသတိပေးကြတာပါ။အီရန်နိုင်ငံရဲ့နျူကလ িয়ার စစ်ဆင်ရေးနဲ့ပတ်သက်လို့အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး6နိုင်ငံက2015ခုနှစ်မှာလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ကအတည်ပြုပေးခဲ့ပြီးတနည်းထဲမှာပဲတံခတ်မှုတွေကိုကျင်ညာခဲ့တာလည်းဖြစ်ပါတယ်။
အိုဘားမားကဲလို့ခေါ်တဲ့သမ္မတဘရက်အိုဘားမားရဲ့ချမ်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေချံအပေါ်လုံလောက်တဲ့ထောက်ခံမှုမရတဲ့အပေါ် Republican လူများစုခေါင်းဆောင် Mitch McConnell ကတောင်းပန်ပါတယ်။အိုဘားမားကဲကိုဖျက်သိမ်းနိုင်ရေး Republican ဘက်တွေဘက်ကမပြီးဆုံးသေးဘူးလို့လည်း Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်။ချမ်းမာရေးစောင့်ရှောက်မှုဥပဒေပြုပြင်ပြောင်းလဲရေးအတွက် Democrat တွေဘက်ကမကူညီတဲ့အပေါ်မှာလည်းအထက်လွှတ်တော်လူများစုခေါင်းဆောင်ကပြစ်တင်ပါတယ်။ Republican တွေဘက်ကချမ်းမာရေးစောင့်ရှောက်မှုဥပဒေချမ်းကိုဘယ်သူမှမပါဘဲသူတို့ဖာသာတကပိတ်ရေးဆွဲခဲ့ကြတာဖြစ်ပါတယ်။လက်ရှိချမ်းမာရေးစောင့်ရှောက်မှုဥပဒေအောက်မှာအမခန်ကြီးမြင့်တက်လာတာနောက်ပြည်내အများပြားရဲ့ကျန်းမာရေးအစီအစဉ်ထဲမှာပါဝင်ကြတဲ့အမခန်ကုမ္ပဏီတွေရော့ချလာတာတွေအပါအဝင်လက်ရှိအိုဘားမားကဲရဲ့အားနည်းချက်တွေကိုပူးပေါင်းဖြည့်ရှင်မှုဒီမိုကရက်တစ်ဘက်ကတောင်းဆိုခဲ့တာပါပါတီနှစ်ဆလုံးပူးပေါင်းဆောင်ရွက်ဖို့အတွက်လမ်းဖွင့်ထားပြီး Republican တွေဘက်ကဖျက်လျှောက်လာဖို့သာလိုပါတယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောပါတယ်သမ္မတ Trump ကအိုဘားမားကဲရဲ့မအောင်မြင်မှုတွေကိုလစ်လျူရှုထားဖို့ Republican တွေကိုတွန်းအားပေးပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ Democrat တွေကတော့ဘလို့ပြင်ဆင်မလဲဆိုတာနဲ့ပတ်သက်ပြီးအထောက်အကူရဖို့ကန့်လန့်နေတာဖြစ်ပါတယ်ရှင
် UAVA အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာစစ်တပ်ကအကြီးကျယ်ထိုးစစ်ဆင်နှိမ်နင်းနေတဲ့မော်ရီမျိုးကနေစစ်ခွန်နိုင်ရေးကြောင်းဝင်ဆက်ဆက်ပေးဖို့ IS အစ္စလမ်ဆွေရွတ်တွေနဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွအုပ်စုရဲ့အကူအညီတောင်းခံမှုကိုဖိလစ်ပိုင်နိုင်ငံကအကြီးဆုံးမွတ်စလင်တပုံဖွဲ့ရဲ့ခေါင်းဆောင်ကပယ်ချလိုက်ပါတယ်။ကြောင်းဝင်ညှိနှိုင်းမှုတွေလုပ်ခဲ့မယ်ဆိုရင်သမ္မတရော်ဒရီဂိုဒူတာတေရဲ့မူဝါဒကိုဆန့်ကျင်ရရောက်မှာဖြစ်တဲ့အကြောင်းမော်ရီအစ္စလမ်လွတ်မြောက်ရေးတပ်ဦး MIF ခေါင်းဆောင်အဟတ်မူရတ်အဗရာဟင်က AP သတင်းဌာနကိုမနေ့နောက်ပိုင်းမှာပဲပြောဆိုလိုက်တာပါ။သမ္မတကအကြမ်းဖက်ဝါရီရီနဲ့ဆက်ဆက်ညှိနှိုင်းမှာမဟုတ်ကြောင်းရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တာကြောင့်ကြောင်းဝင်ညှိနှိုင်းမှုမလွယ်ဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလက်နက်ကင်တွေအနေနဲ့ကိုယ်ပါတာစုခွာတော့စီယုံတိတ်သွင်းကြဖို့ဘာသာရေးခေါင်းဆောင်တွေကိုတိုက်တွန်းထားကြောင်းနဲ့ဒါမှလည်းကြောင်းဝင်ဆက်ဆက်ပေးစရာမလိုပဲပြဿနာအဆုံးသတ်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ Instance သွေးကြွရဲ့ပုံကံမှုတွေကိုစစ်တပ်ကနှလားချစစ်ဆင်ရေးဆင်နွှဲနေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာဆေးဥချိုရေးအမင်ကိုဒီဇင်ဘာလအထိတက်တန်းတိုးဖို့သမ္မတကလွတ်တော်ကိုတိုက်တွန်းထားကြောင်းလည်းသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်။အစ္စလာမ်ဆွေးရောက်ဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ထိတ်တန့်စစ်သွေးကြွခေါင်းဆောင်အစ်နီလွန်ဟာပီလွန်ကိုဖမ်းဆီးဖို့လွန်ကျွေးတပ်ဖွဲ့ရဲ့ကြိုးပမ်းမှုတွေမအောင်မြင်ဖြစ်ခဲ့ပြီးနောက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူအရေးထွေးရတော့950ကျော်တိရှိနေပါပြီ။
ထိုင်းနိုင်ငံမှာဒီကနေ့လူကုန်ကူးမှုဆိုင်ရာကြားနာစစ်ဆေးမှုအတွင်းအပြစ်ရှိကြောင်းစီရင်ချက်ချမှတ်ခံရသူတွေထဲမှာထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတဦးလည်းပါဝင်ပါတယ်။လူကုန်ကူးမှုအမှုကြီးမှာတော့ခေတ်သစ်ကျွန်းပြုတ်ကုန်ကူးမှုတစ်ခုမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံထားရသူတရပြိုင်တရသူရောက်ထဲမှာပါဝင်ခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမနတ်ခွန်ပန်ကိုလူမောင်ခိုကူးမှုလက်ပေးလက်ယူမှုတွေမှာပါဝင်ပတ်သက်ခဲ့မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာပါ။လူမောင်ခိုကူးမှုမှာအခရာကျသူလို့ယူဆခံခဲ့ရသူတရပြိုင်တူဖြစ်တဲ့ပါချူပန်အွန်ခါချိုတာဖန်ကိုလည်းအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။သူကထင်ရှားတဲ့စီးပွားရေးသမားတူဖြစ်တယ်လို့တောင်ပိုင်းဆူထန်ပြည်နယ်ကနိုင်ငံရေးသမားဟောင်းတူလည်းဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2015ခုနှစ်ကတေဆုံးသူ36ဦးကိုမြှုပ်နှံထားတာရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီလူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးသူတွေအဆိုအရတော့မြန်မာနိုင်ငံဘက်ကနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာသူမွတ်စလင်ရိုဟင်ဂျာတွေကိုတောရင်းစခန်းမှာမှောင်ခိုသမားတွေကထိန်းသိမ်းထားခဲ့တာလို့ဆိုပါတယ်သူတို့ကိုလွှတ်ပေးရတဲ့အတွက်ဆွေမျိုးတို့ဘက်ကငွေပေးရွေးလာစေဖို့အခုလိုထိန်းသိမ်းထားတာလို့လဲစုံစမ်းစစ်ဆေးသူတွေကပြောပါတယ် ဒါနဲ့ပတ်သက်ပြီးလူမောက်ခိုကုမှုနဲ့ဖမ်းဆီးခံခဲ့ရသူတရပြိုင်နေဘက်ကတော့သူတို့မှာအပြစ်မရှိပါဘူးလို့ရှောက်လဲခဲ့ကြပါတယ်။အမှုကိုဥဆောင်စုံစမ်းစစ်ဆေးခဲ့တဲ့ဘုံမှုချုပ်ပဝင်းပွန်စီရင်ကဩစတြေးလျကိုထွက်ပြေးသွားပြီးဒီအမှုမှာထိုင်းနိုင်ငံတွင်းကဩစာကြီးသူတွေပါဝင်ပတ်သက်နေတာကိုတွေ့ခဲ့ရပြီးအသက်အန္တရာယ်ဆိုရင်လည်းလို့ပြောဆိုခဲ့ပြီးတဲ့နောက်မှာတော့ဒီအမှုအပေါ်မှာအထူးပဲအာရုံစိုက်လာကြတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကပိတ်ဆို့တံခါးအရေးယူမှုအသစ်တွေချမှတ်ဖို့တတိပေးနေတဲ့ကြားကပဲဗင်နီဇွဲလားနိုင်ငံကတော့အခြေခံဥပဒေရေးဆွဲရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ဖို့စီစဉ်နေပါတယ်။ဇူလိုင်လ30ရက်နေ့မှာထူးထူးထော်တရက်အတွက်ကိုယ်စားလှယ်ရွေးချယ်မယ့်အစီအစဉ်ပေါ်အမေရိကန်ရဲ့သတိပေးချက်ကိုတော့ဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးကပယ်ချခဲ့တာပါ။အမေရိကန်အနေနဲ့လူပုဂ္ဂိုလ်တူးချင်းကိုချင်းချောက်တာမဟုတ်ပဲစီးပွားရေးပိတ်ဆို့တံခတ်မှုနဲ့တနင်္ဂနွေလုံးကိုအရေးယူဖို့ချင်းချောက်နေတဲ့လုပ်ရဖြစ်တယ်လို့တစ်ဖက်သက်တံခတ်မှုတွေကတရားဝင်မှုမရှိကြောင်းဗင်နီဇွဲလားနိုင်ငံခြားရေးဝန်ကြီးဆမ်မွယ်မိုကာရာကပြောဆိုလိုက်တာဖြစ်ပါတယ်။အနှံ့ချင်းတဲ့လုပ်ရနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရောက်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တယ်လို့အမေရိကန်နဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်နေကြောင်းလည်းပြောဆိုခဲ့တာပါ။တမန်တော်ယူကောက်ပွဲတွေကိုအချိန်ဆကျင်းပဖို့တိုက်တွန်းနေတဲ့တမန်တော်နီကိုလတ်စ်မာဂျူရူပေါ်နောက်ဆုံးထုတ်နှက်ချက်ဖြစ်လို့ရှာဖို့အတိုက်ခံအင်အားစုတွေကတောင်းဆိုနေချိန်မှာပဲအမေရိကန်ကတန်ခတ်အရေးယူဖို့သတိပေးချက်တွေထွက်ပေါ်လာနေရလည်းဖြစ်ပါတယ်
။အကြမ်းဖက်ဝါဒီတွေကိုထောက်ပံ့နေတဲ့ဆိုတဲ့စွဲချက်နဲ့ Amnesty International အဖွဲ့ကြီးရဲ့တူရကီနိုင်ငံဆိုင်ရာအကြီးအကဲအပါအဝင်လူ့ခွင့်ရေးလှုပ်ရှားသူ6ဦးကိုတူရကီအစိုးရကအကျဉ်းထောင်မှာချုပ်နှောင်ထားပါတယ်။တူရကီနိုင်ငံဆိုင်ရာ AI အဖွဲ့ကြီးရဲ့ညွှန်ကြားရေးမှူး Idil Isa နောက်ဂျာမနီနဲ့ဆွစ်ဇာလန်လူ့အခွင့်ရေးဆိုင်ရာလုံသားတွေကိုဖမ်းဆီးခဲ့မှုနဲ့ပတ်သက်ပြီး AI အဖွဲ့ကြီးရဲ့ဥရောပဆိုင်ရာခေါင်းဆောင်တွေကမနေ့အင်္ဂါနေ့မှာကန့်ကွက်ရှုတ်ချထားပါတယ်ရှင
်ဘူရူနီညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တွေ့ကြေညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုထုတ်လွှင့်အစီအစဉ်ကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အနေရီအစိုးရတဲ့လက်ထက်မှာကျင်းပတဲ့နှစ်ပေါင်း80ပြည့်အာဇာနီနေ့ထိပ်မှတ်ဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့အတွင်းဝင်များယုံတဲ့ကသမိုင်းဝင်စီဝေးခံမှာကိုအများပြည်သူလေ့လာနိုင်အောင်ပထမဆုံးအကြိမ်ဖွင့်လှစ်ပေးခဲ့ပါတယ်။ဒါအပြင်ရန်ကုန်မြို့တစ်ခုတည်းမှာသာမကတခြားမြို့နယ်တွေမှာလည်းအာဇာနီနေ့အခမ်းအနားတွေကိုကြည်ကြဲပြန့်ပြန့်ကျင်းပခဲ့ကြတဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးမှာပါရှင်။
အာဇာနီခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းရဲသမီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်လည်းဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတာနှစ်ပေါင်း80ပြည့်အထိမ့်မှန်လည်းဖြစ်တဲ့ဒီနှစ်မှာအာဇာနီနေ့အခမ်းအနားတွေကိုအရင်နှစ်တွေကနဲ့မတူဘဲကျင်းပခဲ့ပါတယ်။1948ခုနှစ်ဇူလိုင်19မှာကြာဆုံးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့အမတ်တရပစ္စည်းတွေနဲ့လှုပ်ကြံခံခဲ့ရတဲ့အစည်းအဝေးခမ်းမကိုပထမဆုံးအကြိမ်ဖွင့်လှစ်ပြသထားပါတယ်။တမိုင်းဝင်အတွင်းဝင်များရှုံးအတွင်းအများပြည်သူလေ့လာနိုင်တဲ့အကြောင်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီကဒေါ်သန်းမြင့်အောင်ကအခုလိုပြောပါတယ်
။အခုပထမဦးဆုံးဝင်မှာကလွှတ်တော်ပေါ့နော်ဒီလွှတ်တော်ဟိုအဆောက်အုံနေရပေါ့ဒီလွှတ်တော်ကိုကြည့်မယ်ပြီးလို့ရှိရင်ဟိုအပေါ်တက်သွားတဲ့အခါမှာဘုဂျုံတို့ကြဆုံးခဲ့တဲ့ဟိုပေါ့နော်ဒီအထိမ်မှတ်ကဘိနက်အစည်းအဝေးခံရှိမယ်အဲ့ဒီမှာကြည်တင်ထားတဲ့ကလထိုင်လေးတွေလည်းတွေ့ရမှာဖြစ်တယ်နောက်တစ်ခါဒီဟို10မိနစ်ခွဲစား10မိနစ်ခွဲစရာဟိုဗီဒီယိုလေးလည်းပြမယ
်အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလို့ရှိပါတယ်ဒီနှစ်80ပြည့်နှစ်မှာတော့လက်ရှိအစိုးရကအာဇာနီနေ့အပါအဝင်3ရက်တာလေ့လာနိုင်အောင်ဖွင့်လှစ်သွားမှာပါဒါအပြင်အဆောက်အုံတွင်သမိုင်းဝင်ဖြစ်ရက်တွေကိုပါပထမဆုံးအကြိမ်ခင်းကျင်းပြသထားတာကြောင့်လာရောက်ကြည့်ရှုသူတွေများလာပြီးအဲ့ဒီထဲမှာအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်
။ပပရဲ့ပစ္စည်းတွေကိုတွေ့တဲ့အခါကျတော့ပေါ့လေဝင်လဲဝင်နေတယ်ပေါ့နော်တွေ့ရတာဝင်လဲဝင်တာတယ်ပေါ့ပပရဲ့ဟိုပစ္စည်းပစ္စည်းရတွေပေါ့နော်လှုပ်ဆောင်ချက်တွေကိုတွေ့တဲ့အတွက်ကြောင့်မလို့တော့ဝင်တာဝင်နေဖြစ်သွားတယ်ပေါ့နော်
။ဒါကတော့အာဇာနီခေါင်းဆောင်ကြီးမန်ဘာခိုင်ရဲ့တမိအငယ်ဆုံးနမ်ခင်ထေရီခိုင်ပြောပြသွားတာပါ။ဒါအပြင်အတွင်းဝင်များရှုံးကိုပထမဆုံးအကြိမ်လာရောက်လေ့လာဖြစ်တဲ့လူငယ်တဦးမဆောစုပြည့်ကိုကလည်းအာဇာနီနေ့နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်တကယ်လို့လေတမိုင်းဝင်နဲ့တမိုင်းဟိုပစ္စည်းတွေဆိုတော့လေတကယ်အပြင်မှာလည်းဘယ်မှမမြင်ဘူးဒီမှာပဲပထမဆုံးမြင်မှုတွေအတွက်စိတ်ထဲမှာတကယ်ဟို1 name ရဲ့ထလိုက်ပြီးတော့ဝမ်းနဲ့မိရဲ့ခုနကတော့ဟိုဆယ်နိုင်39မှာအော်အော်ဆွဲပြီးတော့နောက်ကားတွေလည်းဟွန်းတီးရဲ့အခါမှာလည်းလေတကယ်ကိုညည့်ရပါကိုကြာမိရဲ့အရန်ဟိုဝမ်းနဲ့မိရဲ့ဟုတ်
နှစ်90ပြည့်အာဇာနီနေ့အခမ်းအနားကိုအာဇာနီပိမံမှာနိုင်ငံတော်အစ်စ်နဲ့ကျင်းပတာဖြစ်ပြီးဒုတိယသမ္မတတမရကာကွယ်ဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌတွေနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အရင်နှစ်တွေကလိုပဲဒေါက်တာဆန်းစုကြည်အပါအဝင်အာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းလာရောက်ကြရောပြုခဲ့ကြတာပါ။လက်ရှိအစိုးရသစ်လက်ထက်မှာအာဇာနီခေါင်းဆောင်ကြီးတွေစူးစမ်းခဲ့တဲ့အတိုင်းအမျိုးသားညီညွတ်ရေးရရှိဖို့မျှော်လင့်မိတယ်လို့နမ်ခင်ထေးရီခိုင်ကပြောပါတယ်
။ပပရှိစဉ်ကာလတုန်းကတော့ပေါ်လစ်ဒီကရင်ပမာချစ်ချီရေးကိုပပအရန်အလေးထားတယ်လေ။အဲဒါကြောင့်မလို့ခုနောက်ဟာပေါ်လစ်နောက်ဆက်လက်ပြီးတော့လောက်ဆောင်တဲ့ကမှာဗိုလ်ချုပ်တို့ပပတို့မျှော်မှန်းတယ်ပေါ့နော်။ဟိုဟာတိုင်းရင်းသားစည်းလုံးညီညွတ်မှုပေါ်လစ်အတွန့်ရှည်ပြီးတော့ပေါ်လစ်ဟိုတိုင်းပြည်မှာအကောင်းဆုံးလုံဆောင်သွားနိုင်ပါစေလို့ဆုတောင်းပေးပါရစေ
။အစိုးရအဆက်ဆက်လက်ထက်ဇူလိုင်19ရက်နေ့အာဇာနီနေ့အခမ်းအနားကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်နှစ်90ပြည့်ရှိလာခဲ့ပါပြီ။နှစ်စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဗိုလ်ချုပ်အောင်ဆန်းရဲ့မိကွန်းနေတဲ့ကအုပ်ချုပ်သူတို့စိတ်ကြိုက်မိကွန်းတချို့ကိုကောက်နှုတ်ဖော်ပြလေရှိပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာလည်းအာဇာနီနေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပပြီးရန်ကုန်မြို့အပါအဝင်မြို့ကြီးတော်တော်များများမှာအခမ်းအနားတွေချက်ချင်းပြက်ပြက်လှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဗိုလ်ချုပ်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနီခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေပြေပါပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်လက်ထက်ဘလို့ပဲမူပြောင်းပြောင်းလူတို့ကတော့အာဇာနီနေ့ရောက်တိုင်းအာဇာနီနေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေးရှိကြပါတယ်ခင်ဗျာ
နှစ်90ပြည့်အာဇာနီနေ့အခမ်းအနားဆင်နွှဲခဲ့ကြပုံကိုကိုထက်အောင်ပြောပြပေးသွားတာပါအခုထိုင်းနိုင်ငံကမြန်မာရွှေပြောင်းလှုပ်သမားတွေဘက်ကိုအလှည့်ပေးပါမယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့နားကဆမွန်စာခရိုင်မဟာချိုင်းဆိုတဲ့ဒေသမှာပွဲစားတွေခိုးသွင်းလာတဲ့မြန်မာနိုင်ငံသားတရာကျော်ကိုထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI နဲ့မြန်မာရွှေ့ပြောင်းအလို့သမားအရေးအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့တို့ကပူးပေါင်းကယ်ဆယ်ခဲ့ပါတယ်။ဒီအလို့သမားတွေဟာနိုင်ငံကူးလက်မှတ်ရှိပေမဲ့တရားဝင်အလို့လုပ်ခွင့်ဗီဇာမပါတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့အနီးသမုတ်စခွန်ခရိုင်မဟာချိုင်းဝက်ကဆွန်ဖုန်ကြီးကျောင်းအနီးကခြံတစ်ချံထဲမှာနိုင်ငံကူးလက်မှတ်အထောက်ထားလက်မှတ်တွေတင်စီခံထားရတဲ့မြန်မာနိုင်ငံသားတရားကျော်ကိုထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနရဲ့အကူအညီနဲ့ဇူလိုင်လ17ရက်နေ့ညနေပိုင်းမှာကယ်ဆယ်ခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားရေးကူညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုရဲမင်းကပြောပါတယ်
ကိကိနေစားခိတ်ကနေတွင်းလာတယ်ပတ်ဖို့လည်းရိုက်လာတယ်ပတ်ဖို့က PJ တွေပြီးပွေတွေပါရအောင်ရိုက်လာတယ် PJ ပါပါတယ်နော်မပြေးရပါလေပြီးပြီးရပါလေဒါပေမဲ့ပတ်စုကပီဇာလေးပါမလာဘူးအဲ့ဒါအရင်နဲ့နေဆက်ခိကိရတွေကိုလူတွေရောရအောင်သွင်းလာတယ်ဗမာပြည်မှာပတ်စံနေပြောက်ကို၄သိန်း၅သိန်းခွဲ၆သိန်းအကုန်ဖြတ်ပြီးသားယူပြီးသားခိုင်းမှာတူဦးကို900တပေါင်းထက်ဖြတ်အောင်ပါခိုင်းနေတော့ပြိတ်လောင်လာတယ်မှမပေးထွက်ဘူးပြီးတော့၅ရောက်ကထွက်ပြေးလာပြီးတော့ကျွန်တော်တို့ရုပ်ပိုင်နေတော့ကျွန်တော်တို့ဒါရင်ထူးဆုံးတဲ့စစ်စေးရေးနဲ့ရဲဆိုင်ထူးထွက်ပေါ့ထူးတက်ပွဲကိုလမ်းသတင်းပို့ရပြီးတော့ကျွန်တော်နေမြေကထိုင်းရင်းနဲ့ဒီနေ့ညနေဝင်ပြီးတော့တို့ပူပေါင်းပူညီတယ်ပေါ့နော်ကဲထုတ်တယ်ပေါ့ကျွန်တော်တို့ယောက်ျားလေးကအဲကျွန်တော်တို့ဟို80နီးပါးလောက်မိန်းကလေးက20ကျော်လောက်ရှိနေမှာ
PJ ဆိုတာကတော့အလုပ်လုပ်ခွင့်ရှိတဲ့နိုင်ငံကူးလက်မှတ်ဖြစ်ပြီး PV ဆိုတာကလည်းအလဲဗီဇာနဲ့လာဖို့အတွက်ထုတ်ပေးတဲ့နိုင်ငံကူးလက်မှတ်ဖြစ်ပါတယ်။အများစုကတော့ပဲခူးတိုင်းကဖြစ်ပြီးရန်ကုန်အပါအဝင်မြန်မာနိုင်ငံအနေနဲ့ရရက်ကနေအလုပ်ကင်အခွင့်အလမ်းတွေရဖို့အတွက်ငွေကုန်ကြေးကျခံပြီးနိုင်ငံကူးလက်မှတ်စာအုပ်ဖိုးတွေကိုပွဲစားကိုပေးထားခဲ့ပြီးမှနိုင်ငံကူးလက်မှတ်တွေကိုကင်ဆောင်ခွင့်မရပဲနှစ်လဒီပါကြာတဲ့အထိသူတို့ဟာအလုံးမရသေးပဲခြံထဲမှာပိတ်လောင်ခံနိုင်ရတာဖြစ်တယ်လို့လည်းအလုံးသမားတွေကဆိုပါတယ
်အခုတည်းကကျွန်တော်တို့လည်းနေရထိုင်တာ7လကျော်7လဒီပါတွေဖြစ်နေအလုံးလည်းမရသေးဘူးအဲဒါကြောင့်မို့ဗီဇာစာအုပ်တော့လောက်ထားတယ်စာအုပ်တော့မရသေးဘူးစာအုပ်တွေလည်းတင်ထားတယ
်အလုံးသမားတွေကိုထိမ့်သိမ်းထားတဲ့ပွဲစားတူကိုတော့ထိုင်းအနာပိုင်းတွေကဖမ်းဆီးသွားခဲ့ပြီးနောက်ထပ်ပါဝင်ပတ်သက်သူတွေကိုတော့စုံစမ်းနေဆဲဖြစ်ပါတယ်လက်ရှိကဲထုတ်လာတဲ့အလုံးသမားတွေကိုတော့ရပောင်း180ဆိုင်းငံ့ဥပဒေရထိုင်းအနာပိုင်းတွေကဖမ်းဆီးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်အခုလုံသမားတရားကျော်ကတော့အလုတ်ကင်တွေရရှိဖို့အလုတ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကအကူအညီပေးသွားမယ်လို့လည်းသိရပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့မနေ့တုန်းကဒီအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာကျင်းပပြသသွားခဲ့တဲ့ robot ဆက်ရုပ်ပြိုင်ပွဲအကြောင်းကိုနှာစင်ကြရမှာပါPass Global အဖွဲ့ကကျင်းပတဲ့နိုင်ငံတကာ robot ဆက်ရုပ်ပြိုင်ပွဲမှာမြန်မာအသင်းကအဆင့်6နေရာကိုရခဲ့ပါတယ်။အခုလိုအမှတ်များများနဲ့ထိပ်ဆုံးကအသင်းတွေထဲမှာပါဝင်ခဲ့တာကြောင့်ဂုဏ်ယူပြီးပြိုင်ပွဲကရလာတဲ့အတွေ့အကြုံတွေကိုလည်းမြန်မာပြည်မှာပြန်လည်မျှဝေသွားမယ်လို့မြန်မာအသင်းကပြောပါတယ်။ဒီဆက်ရုပ်ပြိုင်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုအောင်အောင်ကပြောပြပေးပါပါရှင်။
။ Washington DC မြို့လယ်က Constitution ခန်းမမှာကျင်းပတဲ့နိုင်ငံတကာ Robert ဆက်ရုပ်ပြိုင်ပွဲမှာမြန်မာအသင်းကစုစုပေါင်း584မှတ်ရပြီးအဆင့်6နေရာရပါတယ်။ဇူလိုင်18ရက်နေ့18ရက်နေ့ကကျင်းပတဲ့ဒီပြိုင်ပွဲအတွင်းစုစုပေါင်း6ပွဲကစားပြီး5ပွဲအနိုင်ရခဲ့တာပါ။သုံးနိုင်ငံစီပါဝင်တဲ့ Ecuador နဲ့ Hydro အသင်းနှစ်သင်းရှင်ပြိုင်ရမှာတစ်ဖက်ကို3သင်းစီဝင်ရောက်ကစားခဲ့ကြတာပါ။ပြိုင်ပွဲဝင်နိုင်ငံတကာအသင်းတွေဟာသူတို့ဖန်တီးထားတဲ့ဆက်ရုပ်တွေကိုအသုံးပြုပြီးတန်ရှင်းတဲ့ရေးဖြစ်သတ်မှတ်ထားတဲ့အပြရန်ဘောလုံးလေးတွေနဲ့ညဉ့်ဉန်းရေးဖြစ်သတ်မှတ်ထားတဲ့လေမောင်ရောင်ဘောလုံးလေးတွေကိုခွဲထုတ်ပေးရတာပါ။ပြိုင်ပွဲဝင်အတွေ့အကြုံတွေကိုမြန်မာအသင်းကောင်းဆောင်ကိုဖုံးတီရကျော်ကအခုလိုပြောပြပါရယ်
။ပထမအနေတော့ကျွန်တော်နှစ်ပွဲတော့နိုင်တယ်။နောက်တစ်ပွဲကကြတော့ဒီဟိုပြိုင်ပွဲရဲ့ဒီအသင်းတွေရဲ့ဟိုပြဿနာကြောင့်တခုလွဲမှားပြီးတော့ကျွန်တော်တို့အမှတ်ရော့သွားပါတယ်။တော့ပတ်ဝန်းကြီးပါတော့ရော့သွားပါတယ်။နောက်ဒုတိယနေ့ကတော့တော်တော်ကောင်းပါတယ်အဆင်ပြေပါတယ်ကျွန်တော်အမှတ်100ကျော်တယ်အများကြီးယူနိုင်ပါတယ်အာမေးနီးယားကတော့ဘာလို့ဆိုတော့တော်တော်ကောင်းပါတယ်သူတို့ကဟိုပေါ့စကောတွေအမတ်တွေအာမတ်တွေတော်တော်များများရအောင်သူတို့လုပ်ပေးပါတယ်ထိုင်ဝမ်ဆိုတော့သူတို့စူးစမ်းပေးပါတယ်ဟုတ်ဟိုကျွန်တော်တို့ဘက်ကလည်းဒီလိန်မော်တွေအပြားတွေတရားကောက်ပြီးတော့ဒီဟန်ဂင်ဘားကိုတော့အာပွဲတိုင်းဟိုအမှတ်20အများကြီးယူပေးပါတယ်ဟုတ်ကဲ့
နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာအမှတ်အများဆုံးရွှေတစိမ့်စုကိုဥရောပအသင်းကရရှိသွားပြီးပိုလန်အသင်းကငွေတစိမ့်အာမေးနီးယားအသင်းကဂျီတစိမ့်ရရှိသွားပါတယ်။ဒါပြင်ပူးပေါင်းဆောင်ရွက်မှုအပိုင်းဤပညာပိုင်းတိစောက်မှုအပိုင်းစူးစမ်းအားထုတ်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းစုတစိမ့်တွေချီးမြှင့်ခဲ့ပါသေးတယ်။ဇူလိုင်လ17ရက်နေ့ညနေပိုင်းမှာပဲပြိုင်ပွဲတွေအဆုံးသတ်ပြီးနောက်မှာတော့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲပိတ်ပွဲအခမ်းအနားကျင်းပခဲ့တာပါ။ဒီအခမ်းအနားကိုကမ္ဘာ့ပန်ဥက္ကဋ္ဌဒေါက်တာဂျင်မြန်ခင်မလဲတက်ရောက်အမှာစကားပြောကြားပါရယ်
။ As recently as 1990almost half the people in the world
1990ခုနှစ်တုန်းကဆိုလို့ရှိရင်ကမ္ဘာလူဦးရေရဲ့ထက်ဝက်နီးပါးလောက်ဟာဆင်းရဲမွဲတည်နေကြပါတယ်အခုဆိုရင်တော့10ရာခိုင်နှုန်းလောက်ပဲဆင်းရဲမွဲတည်နေကြတာပါအခုဒီကလူငယ်တွေအားလုံးဟာကမ္ဘာကြီးရင်ဆိုင်နေရတဲ့ဆင်းရဲမွဲတည်မှုကိုအဆုံးသတ်ဆောင်ရွက်ဖို့လူ့တပိုင်းရဲ့ပထမဆုံးမျိုးဆက်ဖြစ်ပါတယ်ဒါပေမဲ့လည်းစကားထိုင်ပြောနေုံနဲ့တော့အလုံးမဖြစ်ပါဘူးနီးပညာတွေဖန်တီးရပါမယ်ပြီးတော့ဒီဖန်တီးလိုက်တဲ့အစ်မြင့်နီးပညာသုံးပစ္စည်းတွေကိုဆင်းရဲတဲ့နိုင်ငံတွေမှာတုံးချပြီးရင်တော့လူ့တပိုင်းမှာခင်ဗျားတို့ဟာဘာကြီးပေါ်ကစီးရင်ဘွဲ့တည်မှုတွေကိုအဆုံးတက်လိုက်တဲ့မျိုးဆက်ဖြစ်သွားပါ၏အဲ့လိုမျိုးဖြစ်လာဖို့ကိုကျွန်တော်မျှော်လင့်တကြီးနဲ့စောင့်ကြည့်နေပါမယ်ဒီဆက်ရုပ်ပြိုင်ပွဲကိုကြီးလိုက်တာနဲ့ခင်ဗျားတို့အဲ့လိုမျိုးလုံနိုင်တယ်ဆိုတာကိုကျွန်တော်သိထားပါတယ
်ကမ္ဘာတစ်လောကလူပေါင်းတန်းတထောင်ကျော်ဟာတောက်သုံးရေတပ်မရတဲ့ပြဿနာကိုမီးမောင်းထိုးပြတဲ့အနေနဲ့ First Global အဖွဲ့ကနိုင်ငံတကာဆက်ရုပ်ပြိုင်ပွဲကျင်းပရပါဒါအပြင်ကမ္ဘာတစ်လောကလူငယ်တွေအနေနဲ့သိပ္ပံနည်းပညာ Engineering သင်္ချာအစရှိတဲ့ကျွမ်းကျင်မှုတွေကိုအသုံးချပြီးမတူကွဲပြားတဲ့နောက်ခံယဉ်ကျေးမှုဘာသာစကားဒလိထုံးတမ်းတွေကိုပေါင်းကူးဆက်သွယ်ပေးနိုင်အောင်လဲအခုလိုဖိတ်ခေါ်ပြိုင်ပွဲဝင်စေခဲ့တာပါနောက်နှစ်တင်မှာကျင်းပမယ့်ပြိုင်ပွဲတွေမှာမြန်မာအသင်းအနေနဲ့ပိုးပြီးတော့ပြင်ဆင်နိုင်အောင်ဒီပြိုင်ပွဲအတွင်းကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုလိုက်လံရှင်းပြသွားမယ်လို့ကိုဖုံးတီဟာကျော်ကပြောပါတယ်
နိုင်ငံပြောင်းရင်တော့ကျွန်တော်တို့အခုရလာတဲ့ဒီ knowledge တွေပြီးတော့ဒီနိုင်ငံတိုင်းနဲ့ဒီလို networking ချိတ်ပြီးတော့ဘယ်လိုမျိုးအစွာစီချပြီးတော့ပြိုင်ခဲ့တာဒါတွေကလုံးဒီတက္ကသိုလ်တွေပြီးတော့ကလေးတွေအားလုံးညမျှဝေပေးချင်ပါတယ်အကြောင်းအဲ့ဒါကြောင့်မလို့အကြောင်းတွေကိုတွားပြီးတော့လည်းဟို demonstration presentation တွေလုပ်ဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်ပြန်ရောက်လာရင်ပေါ့ပြီးတော့ဒီလိုပြိုင်ပွဲတွေကိုဒီတောင်းလို့ကြောင်းသားတွေကလုံးကိုဝင်ပြိုင်မှုအားပေးပါတယ်နောက်နေ့တွေမှာလည်းရှိလာမှာပါစုံစမ်းပါပြီးတော့ဝင်ပြိုင်စီစဉ်တယ်ဒီပြိုင်ရတဲ့ဒီခံစားမှုတွေအားသားတွေပြိုင်နေတော့စိတ်လှုပ်ရှားရတဲ့ခံစားမှုတွေကလုံးရသေးခြင်းနဲ့အားလုံးမလို့အားပေးပါရယ်ဝင်ပြန်ရပါတော့ဟုတ်ကဲ့
နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာမြန်မာအသင်းတွေနဲ့ပါဝင်ရှင်ပြိုင်နိုင်ဖို့ American ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USA နဲ့ဖန်တီးရအဖွဲ့ကကူညီပံ့ပိုးပေးခဲ့တာပါ2018ခုနှစ်ရဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲကိုတော့ Mexico နိုင်ငံ Mexico City မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ
First Global အဖွဲ့ကကျင်းပပေးခဲ့တဲ့ Robot ဆက်ရုပ်ပြိုင်ပွဲအကြောင်းကိုအောင်အောင်ပြောပြပေးသွားတာပါမြန်မာသတင်းလွှာလေးဒီမှာပဲရနာပြရစီရှင်အခု American နဲ့ Russia တို့ဆက်ဆံရေးအခြေအနေတွေကိုလည်းကြည့်ကြရအောင်ပါသမ္မတအိုဘားမားအစိုးရလက်ထက်2016ခုနှစ်ဒီဇင်ဘာလတုန်းကတင်ယူခဲ့တဲ့နယူးယောက်နဲ့မေရီလန်းပြည်နယ်ကရုရှားပိုင်အိမ်ဝင်းကြီးနှစ်ခုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အပေါ်ရုရှားအနေနဲ့တုံ့ပြန်ဖို့အခွင့်အရေးရှိတယ်လို့ပြောလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်ဖို့ရုရှားတန်တမန်35ယောက်ကတူလျိုလုတ်ထောက်လှမ်းခဲ့ကြတယ်လို့ဆွဆွဲပြီးအရေးယူတဲ့အနေနဲ့သမ္မတအိုဘားမားသမ္မတတက်တမ်းမကုံဆုံးမီတလအလိုမှနှင်ထုတ်ခဲ့တာပါအခုတော့ရုရှားကဆက်ပြီးတီးမခံနိုင်တော့ပဲသမ္မတထရမ့်အစိုးရကဒီခြံဝင်းကြီးနှစ်ခုကိုပြန်ပေးစီလိုတယ်လို့ပြောလိုက်ပါတယ် VOA သတင်းတောက်ဆန်တီစိန်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြမှာပါရှင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စု Maryland ပြည်နယ်နဲ့ New York ပြည်နယ်မှာရှိတဲ့ Russia နိုင်ငံပိုင်အိမ်ခြံဝင်းကြီးနှစ်ခုသိမ်းယူထားတဲ့ကိစ္စဟာ American နဲ့ Russia အကြားအဓိကအငင်းပွားစရာကိစ္စတစ်ခုပါပဲ။ Russia တွေကတော့ဒီအိမ်ခြံဝင်းကြီးနှစ်ခုဟာအပန်းဖြေဖို့တက်တဲ့တီးတန်တာဖြစ်တယ်လို့ပြောပေမယ့် American ထောက်လှမ်းရေး Agency တွေကတော့အဲ့ဒီအိမ်ခြံဝင်းကြီးနှစ်ခုစလုံးဟာမသိမ်းခင်အချိန်အထိထောက်လှမ်းဖို့အသုံးပြုခဲ့ကြတာလို့ပြောပါတယ်။ ရုရှားနဲ့အမေရိကန်ကြားဒီကိစ္စနဲ့ပတ်သက်ပြီးစစ်ဆန်ညှိနှိုင်းတဲ့အခြေအနေနဲ့နိုင်ငံညာရေးဝန်ကြီး Rex Tillerson ကရုရှားပိုင်အင်ချန်ဝန်ကြီးနှစ်ခုကိုပြန်ပေးဖို့ဆန္ဒရှိသလားဆိုတဲ့သတင်းတောက်တွေရဲ့အမေကိုအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ကမှတ်ချက်ပေးဖြေဆိုဖို့ညင်းဆိုပါတယ်
I wouldn't characterize it that way and look
tomorrow ဒီလိုပုံစံမျိုးပုံဖော်တဲ့နည်းနဲ့ပြောလို့မရပါဘူးဒီလိုရှိပါတယ်အမေရိကန်နဲ့ရုရှားအကြားဦးစားပေးရမယ့်ကိစ္စရပ်တစ်ခုခုကိုကောင်းမွန်စွာရင်ကျေးသိမ်မွေ့စွာခိုင်မာတဲ့ဆက်ဆံရေးအရာဦးစားပေးဖို့ပါပဲဒါကြောင့်အကျိုးတူပူးပေါင်းဆောင်ရွက်ရမယ့်နယ်ပယ်အတွက်အတူတူကလှုပ်ဆောင်ကြဖို့ပဲဖြစ်ပါတယ
်ရုရှားနိုင်ငံဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတစ်ခုတုံ့ပြန်ဖို့ချင်းချောင်နေစေဖြစ်တယ်လို့ Atlantic Council ကတာမတ်ကြီး John Hubs ကပြောပါတယ်
This fits standard Soviet and then Russian.
ဒါကတော့ Soviet စံချိန်စံညွှန်းနဲ့အခု Russia ရဲ့တန်တမာရေးလုပ်နေကြပုံစံနဲ့တော့ကိုက်ညီပါတယ်။ကျွန်တော်တို့ကသူတို့ရဲ့ spy ထောင်လိုင်းရေးတွေကိုမိလို့နှင်ထုတ်ရင်သူတို့ကလည်းကျွန်တော်တို့နှင်ထုတ်တဲ့အရေးအတွက်အတိုင်း American တန်တမာတွေကိုချက်ချင်းပြန်နှင်ထုတ်နေကြပါပဲ။သူတို့ရဲ့ကောက်ကျစ်မှုတွေကိုသူတို့အနေနဲ့ဘယ်တော့မှအတိမတ်မပြုတ်ပါဘူး။သူတို့ရဲ့ကန်းကုံအောင်လှုပ်ရှားတဲ့လုပ်ရက်တွေကိုကျွန်တော်တို့ကအရေးယူတိုင်းသူတို့ကအမြဲတမ်းပြန်အရေးယူတာပါပဲ။ဒါကတော့သူတို့နီးသူတို့ဟန်နဲ့ပုံမှန်ရိုးရိုးပဲလောက်တာပါပဲဗျာ
ရုရှားအနေနဲ့တခြားတမူထူးတဲ့နီလန်မျိုးမျိုးနဲ့လည်းတုံ့ပြန်နိုင်သေးတယ်လို့တန်မတ်ကြီး John Hubs ကသုံးသပ်ပါတယ
် Well we also have dodges or at least had a single dodge
ကောင်းပါပြီရုရှားနိုင်ငံမှာအနည်းဆုံးကျွန်တော်တို့ပိုင်တဲ့အပန်းဖြေရိတ်တာတခုတော့ရှိပါတယ်သူတို့အဲ့ဒီရိတ်တာကိုတိမ်းကောင်းသိမ်းနိုင်ပါတယ်သမ္မတ Obama ဆိုရာကရုရှားပိုင်အိမ်ဝင်းတွေကိုတိန်းတုံးကမော်စကိုမှာရှိတဲ့ American တန်တမန်တွေရဲ့ကလေးတွေတက်တဲ့အကြောင်းကိုပိတ်ပစ်နိုင်တယ်လို့မှတ်စခဲ့ရရှိပါတယ်။အဲ့ဒီလိုသာလုပ်ခဲ့ရင်တော့အတော်ရုပ်ဆိုးမှာပါ။တကယ်လို့သာအဲ့ဒီအကြောင်းပိတ်ခံရရင်ကျွန်တော်တို့ဘက်ကလည်းချက်ချင်းအခိုင်အမာတုံ့ပြန်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျာ
။ရုရှားဒုတိယနိုင်ငံသားရေးဝန်ကြီး Sergey Ryabkov က American ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Thomas Shannon နဲ့ American နိုင်ငံသားရေးဝန်ကြီးဌာနမှာတနင်္လာနေ့ကလာရောက်တွေ့ဆုံစဉ်ရုရှားပိုင်အိမ်ဝင်းကြီးတွေပြန်ရဖို့နှီးစပ်ပြီလားဆိုတဲ့အမေးကိုတော့ပြန်ရကန်နှီးနေပါပြီလို့ဖြေဆိုလိုက်ကြောင်းပါရှင်
။ဒေါက်ခင်ဆိုဝင်းပြောပြသွားတာပါရှင်။ကျမတို့အခုအတန်လွင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့လူထုနဲ့ကြမ္မာရေးဥကြော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းစီစဉ်ဆုံးမသက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကကြီးညာပေးပါအောင်မရှင
်ပထင်းတဲ့မစ္စန်တုံးလက်နက်စီစဉ်တွေကိုအားပေးကူညီသူတွေအဖြစ်ယူရန်နိုင်ငံကလူပုဂ္ဂိုလ်နဲ့ဖွဲ့စည်းဆက်ရှိခုကိုအမေရိကန်ကဖိတ်ဆို့တံခါးအရေးယူလိုက်ပါတယ်ပထင်းတဲ့မစ္စန်တုံးသုတေသနနဲ့တိဆောက်စမ်းသပ်မှုလုပ်ငန်းတွေမှာပါဝင်တဲ့ယူရန်နိုင်ငံကတော်လိုင်းပြည်ဆောင်တက်လို့ခေါ်တဲ့ထူးတက်ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုနှစ်ခုကိုအရေးယူတံခါးခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါဂျာမနီနိုင်ငံမှာဒီလဇမ်းမိုင်းနှုန်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံ20 G20 ဆွေးနွေးပွဲတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်ထပ်မံတွေ့ဆုံခဲ့ကြောင်းသမ္မတအင်ဖြူတော်ကသင်္ကန်းနေနောက်မိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်။ဇူလိုင်လ9ရက်နေ့ကဂျာမနီနိုင်ငံဟမ်ပတ်မြို့မှာနှစ်နာရီကျော်ကြာပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပြီးအဲ့ဒီနေ့ညနေပိုင်းမှာပဲ G20 ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဇနီးတွေတက်ရောက်တဲ့ညစာစာပွဲအခမ်းအနားမှာနောက်တစ်ချိန်တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့အစောအိမ်မှာပြောဆိုလာမျိုးရှိနေမယ်။အခုနောက်ပိုင်းကျမှသတင်းတွေထွက်ပေါ်လာပြီးအင်ဗျူတော်ကအတည်ပြုလိုက်တာပါ။ Obama care လို့ခေါ်တဲ့သမ္မတဟောင်း Barack Obama ရဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေကြမ်းပေါ်လုံလောက်တဲ့ထောက်ခံမှုမရတဲ့ပေါ် Republican လူများစုခေါင်းဆောင် Mitch McConnell ကတောင်းပန်လိုက်ပါတယ်။ Obama care ကိုဖျက်သိမ်းနိုင်ရေး Republican တွေဘက်ကကြိုးပမ်းမှုတွေအဆုံးမသတ်သေးဘူးဆိုပြီးတော့လည်း Mitch McConnell ကပြောဆိုသွားခဲ့တာပါ။ထိုင်းနိုင်ငံမှာဒီကနေ့လူကုန်ကူးမှုဆိုင်ရာကျန်းမာစစ်ဆေးမှုတွင်အဖြစ်ရှိကြောင်းစီရင်ချက်ချမှတ်ခံရသူတွေနဲ့ထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူလည်းပါဝင်ခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီး Manes Kompan ကိုလူမောင်ကူးမှုလက်ပိလက်ယုံမှုတွေမှာပါဝင်ပတ်သက်ခဲ့မှုနဲ့အဖြစ်ရှိကြောင်းဒီကနေ့ပဲတရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဗိုလ်ထုနှင့်ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်းဖန်းအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.